တာကျေတာအချိန်နဲ့အမိုက်ပုံကြီးကနေဘလို့အန်ဒီရီပေးနိုင်လဲမီးလောင်နေတဲ့နေရာကိုဒေတာကန်တွေသွားတယ်မတက်မီးသက်သမားတွေအတွက်တာဝန်ရှိသူတွေကမလုပ်ပေးတယ်လဲဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပါအစိုးရရဲ့ဖိတ်ကြားချက်နဲ့2019မှာစံပြပစ္စည်းစီမံခန့်ခွဲမှုလုပ်ဖို့အတွက်လိုအပ်ချက်တွေကိုလာရောက်ဆန်းစစ်တဲ့ Netherlands ပညာရှင်အဖွဲ့ကအစိုးရနဲ့သက်ဆိုင်ရာမြို့နယ်စီမံသားရေးအာဏာပိုင်တွေကြားအဆက်ပြတ်နေတာကိုထောက်ပြခဲ့ပြီးဝန်တန်းစွမ်းဆောင်ရည်မြင့်တင်ပေးဖို့နဲ့စံပြပစ္စည်းအများဆုံးထွက်တဲ့ရန်ကုန်မြို့ကိုပထမဆုံးအာရုံစိုက်ဖို့အတွက်အကြံပေးခဲ့ပါတယ်။စံပြပစ္စည်းကဏ္ဍအတွက်တည်ထောင်ဥပဒေမရှိသေးဘဲစနစ်တကျစီမံခန့်ခွဲမှုမလုပ်နိုင်သေးတဲ့မြန်မာနိုင်ငံမှာစံပြပစ္စည်းတွေမိလောင်ပြီးထွက်လာတဲ့မိခိုးတွေကြောင့်လေးရုံညဉ့်နဲ့အန်ဒီယန်နဲ့လက်တွေ့ကျုံနေရတာကတော့ရန်ကုန်မြို့ကြီးပါ။ဒီနေ့ကိုအမိုက်တန်ချိန်တထောင်ကျော်စံပြနေတဲ့ဧက300ကျော်ကျယ်ဝန်းတဲ့ရန်ကုန်ကအကြီးဆုံးဖြစ်တဲ့ထိုင်မြင့်အမှိုက်ပုံဟာသူ့တဘာဝအတိုင်းအတွင်းလိုက်ပြီး2018 April 27ရက်နေ့မှာမိစလောင်ခဲ့ပြီးအခုထိမငြိမ်းနိုင်သေးပါဘူး။အမှိုက်ပုံမီးလောင်တဲ့အတွက်ဘလို့အနည်းရှိတဲ့ပစ္စည်းတွေထွက်နေတယ်ဆိုတာကိုသိရအောင်ဒီအမှိုက်ပုံမှာဘာပစ္စည်းတွေပုံထားတယ်ဆိုတာကိုသိဖို့လိုအပ်တယ်လို့တဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်။
ဆက်ခမှန်းရတာပေါ့နော် municipal အမှိုက်တွေတင်ထားတဲ့အမှိုက်ပုံဆိုရင်တော့ထုံးစံချိလေးရှိတာတွေကဖန်ခွဲမှန်ခွဲပတ်ထုတွေပါမယ် electronic တန်ဖို့တဲ့ပတ်ထု plastic တွေနောက်အထည်အလိတ်တွေတက်သားပါမယ်စားကျင်းစားကြံတွေဒီအရွက်တို့တစ်ပင်တို့မြေကြီးတဲ့ပါရင်ပါမယ်ကြောက်တုံးတို့ concrete တို့ rubber တို့တရေတို့အကုန်ပါရင်ပါမယ်ပေါ့နော
်ဒီအမှိုက်တွေပုံထားတဲ့ဖို့မြေတွေဟာမီးမလောင်မဲ့ဒီတန်းရှိနေခြင်းမှာတော့အစိတ်တန့်ဓာတ်ဝင်တွေထွက်လေရှိတာဖြစ်ပြီးမီးလောင်တဲ့အခါမှာတော့အခြေအနေပိုဆိုးစေပါတယ
်။သူတို့ကဒီတိုင်းပုံထိုင်းကိုတန်းဝေထွက်တယ်။မြေဖို့မြေကထွက်တဲ့တန်းဝေပေါ်ပေါ်သွားလို့ဆိုတော့သူကပါလာတဲ့ organic ပစ္စည်းတွေကတက်ပြောင်းပြီးတော့မက်သိန်းဓာတ်ထွက်တယ်။ကာဗွန်ဒိုင်အောက်ဆိုက်လည်းထွက်တယ်။မက်သိန်းက45နဲ့60ရာခိုင်နှုန်းကာဗွန်ဒိုင်အောက်ဆိုက်က40နဲ့60လောက်ထွက်တယ်။ပြီးတော့အမိုးနီးယားရောအောက်ဆီဂျင်ရောဟိုက်ဒရိုဂျင်ရောဆာဖိုက်တွေလည်းနည်းနည်းထွက်တယ်။ကာဗွန်မွန်အောက်ဆိုက်လည်းနည်းနည်းထွက်တယ်။အခုပြောနေတာကဒုတယ်ရပါအဲ့တော့ထွက်တဲ့ခါကျတော့ဒီဟာကလေတုထဲရောက်သွားတယ်။အလကားနေရင်ဒါမီးမရှိရင်တော့သူကတန်းဝေထွက်တယ်။တန်းဝေထွက်တဲ့အိတ်ထက်မှတော့ဟိုက်ဒရိုကာဗွန်ဆိုတာလည်းပါတယ်။အဲ့ဒါတွေကညာလာလို့ရှိလို့ဒုက္ခရောက်တယ်။အဲ့တော့အခုကမီးလောင်တဲ့ခါကျတော့ကာဗွန်မွန်အောင်ဆိုင်ကာဗွန်ဒေါအောက်ဆိုင်ပြောင်းသွားတာဒီအများကြီးဖြစ်တယ်။နောက်တစ်ချက်အစိုးဆုံးကအမှုအမွှားလေးတွေအရန်ထွက်တယ်။အဲ့အမှုအမွှားလေးတွေလေတုထဲမှာညာလာရင်လူတန်းကျန်းမာရေးထိခိုက်တယ်။အဲ့ဒါအပြင်နောက်တစ်ချက်က poly aromatic hydrocarbon ဆိုတဲ့ PAH ရရှိတယ်တက်သားပဲဖြစ်ဖြစ်အမိုက်တွေပဲဖြစ်မီးရှို့လို့ရှင်ထွက်လာတယ်သူကပေါ်တကယ်လို့ခန္ဓာကိုယ်ရဲ့ရောက်သွားလို့ရှိရင်အတွင်းနည်းနည်းပြောင်းပြီးတော့မှ cancer တွေပဲဖြစ်တတ်တယ်တကယ်လို့အဲ့အမိုက်ထဲမှာ plastic ပါညာပါမယ်ဆိုရင်လည်း plastic က chlorine ပါတဲ့ plastic ပေါ့ PVC လို့ plastic မျိုးဆိုရင်အဲ့ရ chlorine နဲ့ပြေဝဆန်လောင်ချမ်းဖို့မရတာရဲ့အိမ်မှာနောက်ပြီးတော့ဟိုတန်တိုတန်ဆလေးတွေပါရေးလည်းရှိတာအဲ့ဒါတွေကဓာတ်ကိုပစ္စည်းဖြစ်ပြီးတော့သူကလည်းဒိုင်အောက်ဆင်တို့ကျူရန်တို့ထွက်တယ်လေတုအရေတွေးကလုံးဝကိုရော့ကျသွားပြီအရန်ဆိုးဝါးနေအမှုံအမွားကိုယ်တိုင်ကခန္ဓာကိုယ်ရဲ့ရောက်သွားလို့ရှိရင်အဆုတ်ယောဂါနှလုံးယောဂါရှိတဲ့လူတွေမှာအပတံမအန္တရာယ်ရှိတယ်။ခုနပြီးတော့ဒီကာဗွန်မွန်အောက်ဆိုက်တို့ကာဗွန်ဒိုင်အောက်ဆိုက်တို့ဆိုတော့လေညာတော့ရင်တတိပဲလစ်သွားနိုင်တယ်အဲ့ဒါကြောင့်မလို့အန္တရာယ်ရှိနေပါတယ်
ဒီအမှိုက်ဆန့်ပစ်တဲ့နေရာကိုအခုဆိုရင်မိတပ်သမားတွေနောက်မိတပ်သမားတွေကိုကူညီတဲ့လူတွေတွေ့တယ်။ဆိုတော့ဒီအမှိုက်ပုံမီးလောင်တာကိုမီးငိမ့်အောင်ဒီလိုကူညီတာနဲ့ပတ်သက်ပြီးတော့တခြားနိုင်ငံတွေမှာဘယ်လိုလုပ်ကြလဲ။ဒီမှာဘာတွေလုပ်တယ်လဲနည်းနည်းပြောပြပေးပါ
okay ဒါလေကျမကိုယ်တိုင်တွေ့ကြတယ်ရှုခဲ့လို့ပါတယ် Ohio နဲ့ Ramkey ဆိုတဲ့ရေဖို့တောင်ကိုကျမကသဘာဝပတ်ဝန်းကျင်နဲ့ပတ်သက်တာဟိုချိပေးဖို့သွားတဲ့အခါမှာရေတောင်ကြီးကမီးလောင်နေပါတယ်လိုမျိုးအမိုက်တွေပုံထားရင်မိရအများနဲ့လောင်တာပါပဲဒါထုံးစံဖြစ်လေရှိပါတယ်အဲ့ဒီအခါမှာသူတို့ကတခါတည်းအိမ်နေရာကိုကျိုးတွေကချလိုက်ပြီးတော့ဘယ်လူလူတွေကတော့ဘယ်နေရာဘယ်နေရာပဲလာနိုင်တယ်ဘယ်နေရာဘယ်နေရာတော့မလာနိုင်ဘူးဆိုပြီးတော့မိသက်ကားတွေရောနောက်ပြီးတော့အရေးပေါ်ဌာနပေါ့နော်သူတို့မှာအရေးပေါ်ဖြစ်လာလို့ရှိရင်လှုပ်ဖို့လို့အစီအစဉ်ချထားတဲ့အဖွဲ့တွေရှိပါတယ်သူတို့ကတိပါတယ်အရေးပေါ်ဖြစ်ရင်မလုပ်ရမလဲအဲ့ဖွဲ့တွေကအကုန်ရောက်နေပါတယ်နောက်ပြီးတော့တာဝန်မရှိတဲ့လူကိုပေးမဝင်ပါဘူးဘာကြောင့်လဲဆိုတော့ဒီမီးပေးမှာဘလို့ရှောင်ရမယ်မီးမှာဘာအန္တရာယ်ရှိတယ်လဲနောက်ပြီးတော့အဲ့အမိုက်ပုံကထွက်လာတဲ့အခွင့်အရေးတွေကဘာတွေရှိတယ်လဲဆိုတော့ဘယ်သူမှမသိပါဘူးအဲ့ဒါကြောင့်မို့သူတို့ကပေးမဝင်ပါဘူးပ ခုဒီမှာဖြစ်နေတာကလူတွေကမိဘသမားများကိုဂယုနာဖြစ်တယ်သူတို့ကလည်းအမတန်မှကိုတနာစရာကောင်းပါတယ်သူတို့မှလည်းကြည့်ရတာနော်လုံလောက်တဲ့ကာကွယ်တဲ့အဝိကအစဟိုမျက်နှာဖုံးနှာခေါင်းစီးရအစပေါ့နော်လိုအပ်တဲ့ဒဏ်ဝေကမျက်နှာဖုံးအဆုံးပေါ့လေအဲ့ဒါတွေကအားနေနေတဲ့ပုံပေါ်ပါတယ်သူတို့လည်းအမတန်ပင်ပန်းနေတဲ့အခါလူတွေကသွားပါတယ်သွားတဲ့အခါမှာတစ်ချက်ကဘာမှမသိအကုန်ဝေးပြည့်တဲ့ရှိတာကိုသွားတဲ့တဲ့ကိုယ့်ရဲ့ကျန်မာရေးနဲ့ထိခိုက်ပါတယ်မတော်လို့ရှိရင်အားပြတ်မလဲမှာတော့အသက်ရှူမရဖြစ်ဆိုင်ပါတယ်နောက်တစ်ချက်ကလည်းမီးအန္တရာယ်ရှိပါတယ်အဲဒါကြောင့်မလို့တကယ်လို့ထောက်ပံ့ကျင်တယ်ဆိုလို့ရှိရင်ဤသက်ဌာနကပဲဖြစ်ဖြစ်တခြားအစိုးရကြီးနဲ့ချိတ်ဆက်ပြီးတော့အဲ့အစိုးရကလူကပဲဤသက်ကလူရင်းနဲ့တော့ဘလို့ဝင်ထွက်ရှိမယ်ဆိုတာလုပ်တင်ပါတယ်နောက်တစ်ချက်ကလည်းအစားအသောက်ဘေးကင်းဖို့လည်းလိုပါတယ်ဒီလိုအစားအသောက်တွေသူတို့တထားပေးမယ်နေရာလည်းပြင်းတဲ့ခါမှာပြဿနာရှိရဲနောက်မိသားသမားများအနေနဲ့လည်းဒီလိုဖုတ်တေချားထဲမှာမစားတင်ပါဘူးဘာဖြစ်လို့လဲဆိုတော့ဒီ PAH ဒီပါးတွေဆိုတာကြက်ခိုးတွေပါတဲ့ပုံမှာလည်းပေါင်းပြီးလာတာပါခန္ဓာကိုယ်လေးရောက်သွားပါလေကင်ဆာဖြစ်တာတွေလည်းဖြစ်နိုင်တယ်ပေါ့နော
်ဟုတ်ကဲ့ကဲကူညီဖို့အတွက်သင်တန်းမရှိထားတဲ့လူမဆိုင်တဲ့လူမသွားဘူးပေါ့နော
်ဟုတ်ကဲ့မသွားပါဘူးဘာဖြစ်လို့လဲဆိုတော့အန္တရာယ်ရှိပါတယ
်အခုလိုအမိုက်ပုံမီးကိုနှိမ့်တက်နေတဲ့မိသားသမားတွေအတွက်အစိုးရနဲ့သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေကအဖြစ်အဝတာဝန်ယူပေးဖို့လိုသလိုဒီမီးလောင်မှုကိုစစ်ဆင်ရေးအသွင်နဲ့ပြတ်ပြတ်သားသားစီမံခန့်ခွဲဖို့လိုတယ်လို့ပြောပါတယ
်မိသားသမားတွေလုပ်ငန်းတာဝန်ထောင်ဆောင်တဲ့ခါမှာတာဝန်ကိုအဖြစ်အဝဆန်းဆောင်နိုင်အောင်သူတို့ရဲ့အသက်အန္တရာယ်တစ်ဖက်ချင်းအောင်ကျန်းမာရေးမထိခိုက်အောင်သူတို့လုပ်တဲ့လုပ်ငန်းဆောင်ရွက်တဲ့ဌာနတွေကပံ့ပိုးပေးရမယ်အထူးသဖြင့်အရေးပေါ်သူတို့အတွက်လိုအပ်တဲ့အစားကအစားရေကအစားသူတို့နားနေဖို့ကအစားအကုန်လုံးကိုစီမံကိုစီမံပေးရမယ်ပင်မအောင်မလုပ်တင်ဘူးဘာလို့ဆိုတော့ပင်မလို့ရှိရင်ဆုံးဖြတ်ချက်တွေမှားမယ်မဖြစ်တဲ့နေဖြစ်နိုင်တယ်သူကဌာနကနေပြီးတော့အဆိုင်တောင်းဝရှိတဲ့လူကကမန္ဒာတဘောမျိုးနဲ့အကုန်လုံးအာဏာသိမ်းထားမယ်ဒီရေပေါ်အခြေအနေဒီနာဖြစ်တဲ့အကြောင်းလို့အားလုံးကိုစစ်စင်ရေးအတွင်းတိုက်ပွဲလုပ်တယ်လို့ပဲမိသားသမားတိုက်ပွဲကဘယ်လိုလုပ်မလဲနောက်ပိုင်းကဒီကတ်ဖံဘူရာအစအားလုံးကိုစစ်စင်ရေးအတွင်းအဲ့လိုလုပ်ပေးရပါမယ
်သဘောဝဝင်းကျင်အင်ဂျင်နီယာဒေါ်အေးကြီးပါနောက်တစ်ပတ်မှာတော့အမိုက်ပုံမီအန်ရီကိုဘယ်လိုကာကွယ်သင့်လဲဆိုတာဆက်ပြောပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆက်လာပါမယ်